ရှိတောင်အာရှဒေသတွင်းနိုင်ငံတွေကမ်းခြေတွေကိုလက်စီးပြေဒုက္ခသည်တွေပြီးခဲ့တဲ့တစ်လလောက်အတွင်းထောင်ထဲချီရောက်လာပြီးတဲ့နောက်ဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာကလဲဝိုင်းဝန်းကူညီဖြည့်ဆင်းကြဖို့လိုအပ်ကြောင်းကုလသမဂ္ဂလူညိုရေးကောင်စီမှအလဲကျဥက္ကဋ္ဌဖြစ်လက်ရှိတာဝန်ထမ်းဆောင်နေတဲ့မလေးရှားနိုင်ငံကနိုင်ငံသားဝန်ကြီးအနီဖာအာမန်ကတိုက်တွန်းပြောကြားလိုက်ပါတယ်
You know, for example, Malaysia, the illegal immigrants from Myanmar, Rohingyas, and we cannot afford to take all of them.
ဒါကြောင့်လဲမလေးရှားနိုင်ငံအနေနဲ့မြန်မာနိုင်ငံကတရားမဝင်ရောက်ရှိလာတဲ့ရိုဟင်ဂျာတွေကိုလက်ခံထားပါတယ်။ကျွန်တော်တို့စီရောက်လာတဲ့သူအားလုံးကိုတော့လက်ခံမထားနိုင်ပါဘူး။အခုဆိုရင်မလေးရှားနိုင်ငံကတရားဝင်လက်ခံထားတဲ့ရိုဟင်ဂျာ2,000လောက်ရှိပါတယ်။ပင်လယ်ပြင်ထဲမှာမျောနေတဲ့ဒုက္ခသည်တွေကိုလူသားချင်းစာနာထောက်ထားတဲ့အနေနဲ့မလေးရှားနဲ့အင်ဒိုနီးရှားတို့ကလက်ခံထားဖို့ဆုံးဖြတ်လိုက်တာပါ။ဒါပေမဲ့ကျွန်တော်တို့ပြောခဲ့သလိုပါပဲဒီကိစ္စဟာတကမ္ဘာလုံးနဲ့ဆိုင်တဲ့ပြဿနာဖြစ်တဲ့အတွက်အကူအညီတွေလိုအပ်တဲ့အချိန်လိုအပ်နေတဲ့နေရာမှာနိုင်ငံတကာအတိုင်းအဝိုင်းနေနဲ့ဝိုင်းဝန်းပြီးတော့ကူညီပေးကြဖို့လိုပါတယ်ကျွန်တော်တို့လက်ခံထားတယ်ဆိုတာကရေရိုဖြည့်ရှင်းတဲ့နည်းလမ်းပါကျွန်တော်တို့အနေနဲ့သူတို့ကိုတစ်နှစ်လောက်လက်ခံထားလို့ရပါတယ်ဒါပေမဲ့နိုင်ငံတကာအတိုင်းအဝိုင်းကလည်းဒီဝင်းဒိုးဝင်ဖို့ကိုမျှဝေပြီးတော့တာဝန်ယူကြဖို့လိုပါတယ်
ဒီဒုက္ခသည်တွေအရေးအတွက်အမေရိကန်ပြည်ထောင်စုကလည်းဒေါ်လာတန်ပေါင်းများစွာအကူအညီပေးပြီးဖြစ်တယ်လို့တချို့ကလည်းအမေရိကန်နိုင်ငံအတွင်းပြန်လည်နေရာချထားပေးပြီးဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဌာနမှမကြသေးခင်ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောခွင့်ရအမျိုးသမီးဂျန်ဆာကီကပြောကြားခဲ့ပါတယ်